အမေရိကန်နိုင်ငံသားဝန်ကြီးပြစ်ခတ်ထားဖို့သမ္မတဒေါ်နယ်ထရမ့်ကရွေးချယ်ထားတဲ့ CIA အကြီးအကဲမိုက်ပွန်ပီယိုကိုအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဝင်လွှတ်တော်အမတ်တွေကြာသပတေးနေ့ကအပြင်းထန်မေးခွန်းထုတ်ကြပါတယ်။အဓိကကိစ္စတွေကတော့ရုရှားနဲ့ပတ်သက်ပြီးလက်ရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စ၊သမ္မတနဲ့သူနဲ့အကြားဆက်ဆံရေးနဲ့ကမ္ဘာတဝန်းပြည်ပခါဖြစ်နေတဲ့ကိစ္စရပ်ကြီးတွေကိုမေးမြန်းကြတာပါ။ရုရှားနိုင်ငံနဲ့သမ္မတထရမ့်အတွင်းစည်းကလူတွေအကြားအဆက်အဆက်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေသူရောဘတ်မူလာကသာသမ္မတထရမ့်ကဖြုတ်ပစ်မယ်ဆိုရင်သူကတော့ကန့်ကွက်ပြီးနှုတ်ထွက်မှာမဟုတ်ဘူးဆိုတဲ့သဘောမျိုးမစ္စတာပွန်ပီယိုကပြောပါတယ်။ပြည်တွင်းနိုင်ငံရေးရှုပ်ချုပ်တွေဖြစ်တဲ့အချိန်မျိုးတွေမှာအမေရိကန်ရဲ့အကြီးတန်းသံတမန်အဖြစ်ကျွန်တော်ရဲ့တာဝန်တွေကိုဆက်ပြီးထမ်းဆောင်ဖို့ကပိုပြီးအရေးကြီးလိမ့်မယ်လို့ကျွန်တော်အတွင်းစိတ်ကပြောပါတယ်ဆိုပြီးမစ္စတာပွန်ပီယိုကဖြေသွားပါတယ်။လက်ရှိမှာမကြာခဏဆိုသလိုအရှုပ်ထွေးတွေဖြစ်နေတဲ့သမ္မတအင်ဖြူတော်ကိုတက်မှတ်နိုင်ပြီးလိုအပ်လာတဲ့အခါမျိုးမှာသမ္မတကိုထိတ်တန့်ရင်ဆိုင်ပြောဆိုမဲ့နိုင်ငံခြားရေးဝန်ကြီးတူလိုအပ်နေတယ်ဆိုတာပါတီတရားစလုံးကလွှတ်တော်အမတ်တွေကအလေးနဲ့ပြောကြပါတယ်။မစ္စတာပွန်ပီယိုကိုနိုင်ငံခြားဝန်ကြီးအဖြစ်ခန့်ထားဖို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကအတည်ပြုဖို့ရမှာကန်တက်ကီပြည်နယ်ရီပူလီကန်ထက်လွှတ်တော်မတ်ရန်ပေါ်ကလွဲလို့ဂျန်နက်ရီပူလီကန်ထက်လွှတ်တော်မတ်တွေအားလုံးကထောက်ခံကြမယ်လို့ခန့်မှန်းထားပါတယ်